တော်တာရှင်များရှင်ကျမသင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 ကြောင့်လူစုလူဝေးမလုံရခီးသွားလာရေးကန့်သတ်ချက်တွေကြောင့်ဟင်းသီးဟင်းရွက်တစ်သီးဝလံထုတ်လုပ်သူတွေဆုံးရှုံးမှုများခဲ့ပါတယ်ပြည်ရင်းပြည်ပဈေးကွက်ဆိုင်ရာအချက်လက်ပြည်တွင်းစိုက်ပျိုးထုတ်လုပ်မှုဆိုင်ရာအချက်လက်တွေနှဲပါတဲ့ကုန်စည်ဈေးကွက်ကိုလေလွှင့်မှုနဲ့အောင်ပြုပြင်ပြောင်းလဲနိုင်ဖို့အခွင့်အရေးရောရှိနေပါသလားမြန်မာနိုင်ငံတည်တည်ဝလံပန်းမှန်နဲ့ဟင်းသီးဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောက်ချသူများအသင်းရဲ့အတွင်းရေးမှူးဦးကျော်သူကတော့စိုက်ပျိုးထုတ်လုပ်သူတွေရဲ့ဆုံးရှုံးရမှုနဲ့ဒါတွေကိုဘယ်လိုပြုပြင်နိုင်မလဲဆိုတာကိုဆွေးနွေးထားပါတယ်ရှင
်။ဒီကျမ်းတိုင်းကနောက်ပါနေစားတော့မှထွက်လာတဲ့ပြည်ညာကတော့ကျင်းရင်ဒီနဲ့ကော်ပြီးတုတ်ဖြစ်ပါတယ်အများဆုံးထွက်လာတာပေါ့နော
်
မနစ်ကဆိုရင်ဒီကော်ပြီးတုတ်တွေကတစ်ဆုပ်ကိုထောင်စည်းရတယ်အဲ့ဒါကြောင့်မလို့လေတောင်သူတွေကဒီနေ့မှအဲ့ဒါကိုမျောကိုးပြီးတော့စိုက်ကြတာပေါ့နော်တကယ်လည်းထွက်လာတဲ့အချိန်မှာတစ်ထောင်မပြောနဲ့တရာတော့မရတော့ဝယ်မဲ့လူမရှိတော့ခင်းနေပြစ်လိုက်ရတဲ့အနေအထားမျိုးဖြစ်တယ်ဖြစ်တာကလည်းဒါအလုံးသိပြီးသားပေါ့နော်ဒီ COVID-19 ကြောင့်ဒီကျွန်တော်တို့စားသောက်ဆိုင်တွေအကုန်လုံးပိတ်ခိုင်းနေစားသောက်ဆိုင်တွေမရှိတော့ဘူးလူစုလူဝေးမလုပ်ရဘူးဆိုတော့အလူတန်းနေလည်းမရှိတော့ဘူးเนาะကျွန်တော်မြန်မာပြည်နေထားရတော့အလူတန်းနေမှာဒီကော်ပြီးတုတ်လို့ခဲညင်သီးတို့ရမ်းသုံးနေပေါ့เนาะစားသောက်ဆိုင်ကြီးရဲ့ခေါက်ဆွဲကြော်ဂျာလန်ကြော်စတဲ့ဒီပစ္စည်းတွေမှာအတုတ်ဒီမှာဒီခဲညင်သီးတို့ကော်ပြီးတော့အများဆုံးတော့စားသောက်ဆိုင်ကြီးပိတ်တယ်ဟိုတယ်တွေပိတ်တယ်လူမစုအားလုံးလူတန်းနေမလုပ်ရဘူးဆိုတော့ဝယ်လူအားကျသွားတယ်
ခင်းသီးဟင်းရွက်ဈေးကွက်ကဟိုလမ်းပန်းဆက်တော်ရေးတည်ယူပို့ဆောင်ရေးကြောင့်ပြတ်သွားတဲ့အနေအထားလို့များပြောလို့ရပါသလား
အခုလုံးပါလေကတည်ယူပို့ဆောင်ရေးလည်းပါတယ်ဈေးခွက်ကြောင့်လည်းပါတယ်ပေါ့နော
်
ပထမဆက်ကရင်ဖြစ်တာတော့တည်ယူပို့ဆောင်ရေးပါကျွန်တော်တို့ဒကြံမတိုင်ခင်နောက်ကနေစလိုက်တာမှာကားတွေဒကြံတွင်းကာလပေါ့နော်ကားတွေမသွားနိုင်တော့ဘူးနောက်ကျွန်တော်မြန်မာပြည်မှာဒီညမထွက်ရအမိန့်တွေထုတ်လိုက်တယ်ပေါ့နော်စားထုတ်ထုတ်ခြင်းတော့ကတော့ည10နာရီကနေမနက်4နာရီဆိုတော့နောက်လူမစုရတော့ဒီလူ9ယောက်တက်ပို့မစုရတော့ဘာလို့လုတ်လိုက်တယ်လုပ်လိုက်တဲ့အချိန်မှာအမင်းကတော့ဒီပြည်တော်စုဆိုရထုတ်တာတစ်ခုတည်းပေါ့နော
်
ဒါပေမဲ့ပြည်내တိုင်းအားလုံးပြန့်သွားတဲ့အချိန်မှာအောက်ချိန်မှာရက်ကြီးတွေကိုရောက်သွားတဲ့အချိန်မှာရက်ွက်တွေကြီးရွာတွေရဲ့ဟိုစီမံခန့်ခွဲမှုကတကြောင်တကာတာတရွာတပုံဆမ်းမယ်အဲ့တော့တချို့နေရာတွေကလည်းလွယ်လွယ်ကူကူလင်းလင်းမြန်မြန်နဲ့ပဲလွတ်လိုက်တယ်တချို့နေရာတွေကလည်းမလွတ်ဘူးပေါ့ကားသမားဘယ်ကလဲရန်ကုန်ကလားဘယ်ကလားဘာလားဟိုဝါတာဂိတ်နဲ့စစ်တဲ့ဟာမျိုးတွေရှိတော့ဆက်သွားခြင်းမှာအဲ့လိုပြဿနာတွေတက်တယ်ပေါ့နော်ပုံမှန်တစ်ရက်နဲ့လာရတဲ့ဟာက၄ရက်လောက်ဖြစ်သွားတယ်ပေါ့နော်။နောက်အခင်းနေထဲမှာခူးရတဲ့ဟာမှလည်းပြဿနာတက်တယ်ပေါ့။လူ9ယောက်ထက်မပူွားဆိုတဲ့ဟာကိုတချို့တွေကလည်းဟာဒီစိုက်ခင်းဆိုတာကဧကရိယာနဲ့ထောင်နဲ့ချီတာ။သူတို့ဒီ social distancing ပြောတဲ့6ပေမပြောနဲ့ပေ60ချပြီးခုတ်ရင်တော့ကျွန်တော်တို့ကရတယ်ပေါ့နော
်။အ
ဲ့လိုမျိုးဆိုတော့ဟိုဟိုအဆင်ပြေတဲ့နေရာတွေလည်းရှိတယ်။တချို့နေရာတွေကကြတော့လုံးဝစာအုပ်တိုင်းမဲ့9ယောက်ထက်ပူရင်လုံးဝမရဘူးဆိုပြီးမှမလို့ရတော့ဒီငြိယုတ်သီးလိုပါတော့မှဟိုဒုက္ခရောက်သွားတဲ့ဟာမျိုးတွေလည်းရှိပါတယ်။
အဲ့တော့ဒီအခုလိုမထင်မှတ်ဖြစ်တဲ့ COVID-19 ဖြစ်လိုက်တဲ့အတွက်ဆရာတို့ဒါဈေးကွက်မှာတော်လေးကမောက်ကမဖြစ်တာပေါ့နော်ဆိုတော့ဒီ COVID-19 အလွန်ကာလမှာရောဒီဟင်းသီးဟင်းရွက်ဈေးကွက်အပြောင်းလဲပေါ့နော်ဆရာတို့ဘာတွေလုပ်ဖို့မြင်ပါသလဲရှင
်ကျွန်တော်တို့ပြင်ဆင်ရမယ့်ဟာတော့အများကြီးပဲပေါ့နော်ပြောင်းလဲရမယ့်ဟာတွေလည်းအများကြီးပဲပေါ့ဘာလို့လဲဆိုတော့ COVID-19 ပြီးသွားတဲ့အချိန်မှာကျွန်တော်တို့COVID-19 မတိုင်ခင်ကာလလိုပုံစံမျိုးတော့ပြန်မရောက်တော့ဘူးဈေးကွက်ကလည်းအဲ့ပုံစံမျိုးမဖြစ်တော့ဘူးအစ်စ်ပုံစံဖြစ်သွားမယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ရန်ကုန်မြို့မှာတော့ထူးထူးခြားခြားပါတွေ့ရလဲဆိုတော့ဒီတကြံကာလမှာအကုန်လုံးပြင်မထွက်ကြနဲ့ဆိုပြီးနေလိုက်တဲ့အချိန်မှာအဲလူတွေရဲ့ယဉ်ကျေးမှုကဘယ်လိုဖြစ်သွားလဲဆိုတော့ online ပေါ်ကနေဈေးဝယ်တယ်မှာစားတယ် delivery နဲ့ပို့တဲ့ဟာကိုခြေနဲ့တယ်အဲအဲ့ဒီဟာလေးကိုအဲ့ယဉ်ကျေးမှုလေးဖြစ်သွားတယ်အခုပြီးသွားတဲ့အချိန်မှာလည်းဒီအားလုံးနဲ့ကြားကြမှာပါ delivery service တွေတွင်းတွင်းကျယ်ကျယ်ဖြစ်နေတယ် online ကရောင်းနေရတဲ့ဟာတွေတွင်းတွင်းကျယ်ကျယ်ဖြစ်နေတယ်ပေါ့နော်ဒါကလည်းတစ်ပိုင်းအဲ့အတွက်လည်းကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်ကျွန်တော်တို့အသင်းအနေနဲ့ဒီ mobile app ကလေးတစ်ခုလုပ်ထားပါတယ
်မြန်မာနိုင်ငံမှာကဒီဈေးကွက်ဆိုင်ရာအချက်လက်ပေါ့နော်ပြည်တွင်းစားသုံးမှုဘယ်လောက်ရှိတယ်ဆိုတော့ဈေးကွက်စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဟင်းသီးဟင်းရွက်ပေါ့နော်ဒီကုန်စည်ဈေးကွက်မှာပို့ပြီးတော့လိုအပ်လာမယ်ထင်ပါတယ်ဆရာတို့ဘယ်လိုမြင်ပါလဲရှင
်ဟင်းသီးဟင်းရွက်လေးတတိဝလံလေးဒီဈေးကွက်မှာဝယ်လူအားဘယ်လောက်ရှိလဲဘယ်လောက်စိုက်ကြမလဲဆိုတဲ့ဟာနဲ့ပတ်သက်လို့ဒေတာချက်လက်ကတော့တကယ်လိုပါတယ်လိုပါတယ်ဆိုတာကျွန်တော်တို့တိုင်းပြည်မှာလက်ရှိဖြစ်နေတဲ့ဟာကဘာလဲဆိုတော့ပြောမယ်ဆိုရင်တော့ အဲဒိုင်ပင်စီးပွားရေးလို့ခေါ်တာပေါ့နော
်
ဒီနှစ်ပဲကောင်းတယ်ဆိုရင်ပဲကိုလူတွေအကုန်လုံးဝိုင်းလိုက်ဆိုင်ကြတယ်ဖေးရကောင်းတယ်ဆိုရင်ဖေးရလိုက်ဆိုင်ကြတယ်ပေါ့နော
်အဲ
့တော့နောက်ဆုံးပဲကအိန္ဒိယမွေးတော့ဆိုလဲဆိုလဲဆိုတော့ပဲသမားတွေဖေးရလိုက်ဆိုင်လို့ဖေးရစီးခွက်ပြတ်တဲ့ပြဿနာမျိုးရှိတယ်ပေါ့နော
်
ပေါ်ပြီးတော့ကောင်းတယ်ဆိုပုံတို့လိုက်ဆိုင်တဲ့ပြဿနာမျိုးရှိတယ်သွားတဲ့ပုံစံကတီးနံတွေကိုဆိုင်ကောင်းတယ်လို့ကြားတဲ့ဟာဆိုင်ထွက်လာတော့မှဈေးခွက်ကိုရှာဆိုတဲ့စနစ်မျိုးဖြစ်နေတယ်အ
ဲ
့ဒီအစားကျွန်တော်ကဘာလို့သိနေလဲဆိုတော့ဈေးခွက်မှာဓမန်းရှိတဲ့ဟာကိုကျွန်တော်တို့ကလူချင်းနဲ့ပမာဏလောက်နဲ့ချိန်ဆပြီးတော့မှစိုက်တဲ့စနစ်မျိုးလုပ်ရမှာပေါ့နော်အဲ့ဒီအတွက်ဘာတွေလိုလာမလဲဆိုတော့ကျွန်တော်တို့က contract farming မျိုးဟာမျိုးတွေလိုလာမယ်အဲ
့
တော့ဒီမှာ company တစ်ခုကကြားခံပြီးတော့မှဈေးနှုန်းတစ်ခုနဲ့တည်တည်ငြိမ်ငြိမ်ဝယ်ပေးမယ်ဘလောက်ပဲစိုက်ပြီးလို့ရှိရင်ပြန်ပေးမယ်ဆိုတဲ့ဟာနှစ်ဦးနှစ်ဖက်ယုံကြည်မှုကလည်းလိုပါတယ
်ဆရာခုနကပြောသလို contract farming ပေါ့နော်ဒီ company တစ်ခုကဝယ်မယ်ဈေးကွက်ကိုသူ့ဟာသူရှာမယ်ဆိုတဲ့ပုံစံမျိုးတစ်ခုတွင်းတွင်းကျဲကျဲပြီးပြီးပြင်းပြင်းပေါ်လာဖို့ရောဆရာတို့ဟိုဘာတွေလုပ်နိုင်ပါမလဲရှင်တဲ့ဒါမျိုးပုံစံမျိုးပေါ်လာရင်တော့တော်တော်လေးအဆင်ပြေမဲ့သဘောရှိပါတယ်ဆ
ရာအဲသူများနိုင်ငံတွေမှာတော့အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကစိုက်တဲ့လူကစိုက်တဲ့လုပ်ပဲလုပ်တယ်ထွက်လာရင် processing လုပ်ချင်တယ်ဆိုလဲ processor ကတည်တံဆိုင်ုံနေထောင်ထားပြီးလုပ်တယ်ပေါ့နော
်
ဈေးကွက်မှာရောင်းချင်တယ်ဆိုလဲဈေးကွက်မှာမီဒီယမ်နေရတသက်ရှိတယ်ခုနကလို exporter တွေတသက်ရှိတယ်ပေါ့သူကလည်းသူပြည်တွင်းရောက်မယ်ဆိုပြည်တွင်းပြပပို့မယ်ဆိုပြပပေါ့သူလူတွေနဲ့သူလုပ်ကြတယ်ပေါ့ကျွန်တော်စီမှာကအများစုကအဲအဲ့chain မှာအတအကုန်လုံးအတတွေနေရာအသီးသီးရဲ့ row ကိုတယောက်ထဲရယူပြီးလုပ်နေတဲ့အခါမှာဒီပြဿနာမျိုးတွေဖြစ်တာလည်းဖြစ်ပါတယ်နောက်တစ်ခုကတော့ company တွေကဘာလို့ဒီဟာမှာထဲထဲဝင်ဝင်လဲဆိုတော့ခုနကကျွန်တော်ပြောခဲ့တဲ့ရှေ့မှာဖြစ်ခဲ့တဲ့နမူနာပြဿနာတွေပေါ့နော
်အဲ့
ဒီပြဿနာတွေကြောင့်နောက်ဦးနှစ်ဖက်ယုံကြည်မှုပြောင်းနေတာအဓိကတော့ contract farming လုပ်မယ်ဆိုရင်တောင်သူကလည်းမယုံဘူး company ကလည်းမယုံဘူးပေါ့ဘာဖြစ်လဲဆိုတော့တောင်သူကလည်းခုနကပြောသလိုလူတိုင်းတော့မဟုတ်ပါဘူးတချို့တွေကအ
ဲ
ဈေးကောင်းတယ်ဆိုရင်ဒီစာချုပ်ချုပ်ထားတဲ့ company ကိုမရောင်းမင်းနဲ့နည်းနည်းပေါပလောက်ပေးပြီးကျန်တဲ့ဟာတွေပြင်အောင်ရောင်းနောက်ဆုံးပေးရင်တော့မှခေါင်းသီးတွေခေါင်းထွက်တဲ့သီးနှံတွေကိုအပြင်ကိုရောင်းပြီးတော့မှအញ្ញံသီးတွေကိုစာချုပ်ချုပ်တဲ့ company ကိုပြီးတယ်ပေါ့ company ဘက်ကလည်းတစ်ခါတလေမှပြတ်ခွက်တဲ့ဟာတွေရှိရပေါ့ဈေးနှိမ်သွားလို့ရှိရင်မဝယ်တော့တာလို့အကြောင်းမူးပြတာလို့ဒီလိုမျိုးတွေရှိတဲ့ခါကျတော့ပြောင်းနေတယ်